မနက်ရီကနေစကိုင်းဘက်အေယာရီမြောင်းတစ်ချောင်းဆန်တက်လာတဲ့စစ်ကောင်စီတပ်မတွေကမြကန်းဘေးရွာတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပစ်ခတ်နေလို့ဒဏ်ရာရသူတချို့ရှိခဲ့ပါတယ်။တန်ရာများစွာနဲ့စစ်တမောကိုစီတက်လာတာကြောင့်ဒေသခံတွေစိုးရင်ထိတ်လန့်နေကြပြီးရှောင်းတိန်သတိနဲ့နေကြဖို့ကိုလည်းဒေသခံကာကွယ်ရေးအဖွဲ့တွေကသတိပေးထားပါတယ်။အလိမ်မှာပြပြပေးပါအောင်ခင်ဗျာ။
မန္တလေးကောင်ဝင်စေကန်းကနေဇူလိုင်လ26ရက်မနက်6နာရီဝန်းကျင်လောက်ကစတင်ထွက်လာတဲ့စစ်ကောင်စီရဲ့တင်မော6စီဟာဒီကနေ့မှာတော့တပိတ်ချင်းမြို့နယ်မဦးရွာအနီးကိုရောက်နေတယ်လို့ဒေသခံတွေကပြောပါတယ်။မြေကန်းတစ်လျှောက်မှာရှိနေတဲ့ကျေးရွာတချို့ကိုဒီတင်မော်တွေဘော်ကနေဆက်တနတ်တွေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံ2ဦးထိခိုက်ခဲ့တယ်လို့ Wildlife Informational Network ရဲ့တာဝန်ခံကိုနဂါးလေးက VOA ကိုပြောပါတယ်။
မန္တလေးကောင်းစေကန်းနေမှာကျွန်တော်တို့ဒီထောက်ဖို့တင်မော့ပေါ့နော်ကျွန်တော်တို့ကြကြားလို့ပုံညာထောက်ဖို့တင်မော့6စီးနဲ့စစ်တင်မော့3စီးကျွန်တော်တို့မန္တလေးစေကန်း6နာရီဝန်းကျင်ကနေကျွန်တော်တို့အထက်ကိုမန္တလေးကခွာပြီးထက်ကိုဆန်တက်လာတယ်အဲ့မှာမှာကျွန်တော်တို့လမ်းတစ်လျှောက်မှာမှတစ်ချက်မရှိဘူးဒါပေမဲ့တနာရီပဲဝန်းကျင်လောက်မှာပူကမရယာမြို့နယ်ပေါ့နော်ဒီမြစ်နောက်မရယာမြို့နယ်အနောက်ဆက်မှာမြစ်ကမ်းဘေးကပူကတောင်ရပေါ့ဆိုက်ရတယ်အဲ့မှာမှာပူကတောင်ရကိုအဲဒီမော်ပေါ်နေမှာအဲ17ပေါ့နော်17နဲ့ရန်တန်ဖြစ်တဲ့တခြားပြင်းနဲ့မှာမိန်းမကောင်းရွာပဲကိုရောက်တော့တာအဲ့ငယ်နဲ့အဲ့လိုမျိုး17နဲ့ပြစ်တာမှာကျွန်တော်တို့မမလာဆိုတဲ့အသက်40ရွယ်မျိုးသမီးတဦးနဲ့တရုတ်ကြီးဆိုတဲ့အသက်4နှစ်ရွယ်ကလေးပြစ်တာထိမှန်သွားတယ်ပေါ့နော်ထိမှန်သွားမှာကသူ့ရောတက်ဆိုင်ရာချင်းကကျွန်တော်တို့ပို့ထားခဲ့တယ်
ဝလနယ်တဲကမြေကမ်းဘေးကျေးရွာတွေဖြစ်တဲ့အင်တောင်းနဲ့ရွာသားကျေးရွာအပါဝင်လမ်းတစ်လျှောက်ကကျေးရွာတချို့ကိုလည်းစစ်ကောင်စီရဲ့စစ်တမောတွေကလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပစ်ခတ်တာတွေရှိခဲ့တယ်လို့လည်းပြောပါတယ်။ထောက်ပို့တင်မောအကြီး6စီးနဲ့စစ်တင်မော3စီးပါတဲ့ဒီစစ်ကြောင်းမှာအင်အားအများပြားပါလာနိုင်ပြီးစစ်ရေးအခြေအနေတင်းမာမှုတွေဖြစ်လာနိုင်တာကြောင့်အေယာဝတီမြေကမ်းတစ်လျှောက်ကကျေးရွာတွေအားလုံးကိုလိုအပ်ရင်ရှောင်တိမ်ပြီးမထိခိုက်အောင်နေထိုင်ကြဖို့သက်ဆိုင်ရာမြို့နယ်အလိုက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတတိပေးချက်တွေထုတ်ပြန်ထားကြပါတယ်
။ထောက်ဖို့တင်မောအကြီး6စီးထဲမှာတော့ကျွန်တော်တို့အင်အားဟောတာပေါ့နော်။အင်အားစုစုပေါင်း150ဝန်းကျင်လောက်ပါတယ်။တတိကို25ရောင်းလုံးပေါ့။အဲ့ရှစ်တင်မောပေါ်တော့ကျွန်တော်မသိအောင်ဗျ။ဒီမော်ဘော်လေးမပေါ်ပါဘူးဆိုရင်ကျွန်တော်တို့3သီးဆိုရင်90 80လောက်တော့သွားမှာဗျ။ဟိုတတိသားနေဘူးလို့ကျွန်တော်ပြောပြနေဖြစ်တယ်။အချို့ကတော့လေတိန်းတာပေါ့ဗျာနော်။ဟိုတချို့ကြတယ်တချို့ကြတော့လေဒါထဲမှာကြီးဒါထဲမှာပင်ကက်နေပြီးတော့မှဟိုမဟုတ်ကြတော့ကလိုဂျွန်းတော့လကောက်ဟိုဒီလက်နဲ့ဒီကြရင်တို့ဘောကမကြရမှာမအောင်နေအောင်ထူထူဒီနေရထူထူလေးမှာလကောက်အဲ့လိုမျိုးနေပြီးတော့မှအဲ့လိုနေကြရင်အဲမိကဲမီးရွာရဲ့ကလုံးကြီးကမှတတိသားနေရတယ်ကျောင်းရတဲ့ဘုရားအဲ့ဒါတည်းဆိုင်ရင်ဟိုတတိသားဘောနော်မြေကမ်းဘေးကမ်းရိုးတစ်လျှောက်လုံးဟိုဘယ်လိုပြောမလဲတတိသားနေရတယ်တင်းရတယ်ဆိုတော့ပူမှန်တယ်မှာစစ်ကြောင်းလာလို့ပြီးရတော့မဟုတ်ဘောနော်သူကကျတော့တင်းရတာပေါ့ခဏတင်းရတာပေါ့
ဒီကလေးညနေမှာတော့စစ်သင်းမော်တွေဟာတပိတ်ချင်းမြို့နယ်မအူရွာအနီးမှာရှိနေကြတယ်လို့လဲကာကွယ်ရေးအဖွဲ့တွေကပြောပါတယ်ထီးကြိုက်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုမိုးတိန်ကတော့မြို့နယ်အတွင်းမြေကမ်းနဲ့နီးတဲ့ကျေးရွာတွေအလုံးကိုပြစ်ခတ်နိုင်ခြင်းရှိတာကြောင့်ဒေသခံတွေကိုရှောင်တိမ်နေကြဖို့တတိပေးထားတဲ့အကြောင်းပြောပါတယ်
။အော်ကျွန်တော်တို့မြေကမ်းဘေးနဲ့တစ်ခါကတော့ PPD ကတော့အလုံးမတူဘူးနော်။ဟောက်မိုင်အကွာဝေးရှိတဲ့ကျွန်တော်ပြည်သူတွေဆောက်ရတယ်ဗျ။ဘာဖြစ်လို့လဲကျွန်တော်သူတွေကလာတာကအစီအစဉ်နဲ့ဒီကြောလုံးပြစ်ခဲ့တယ်ဗျ။အော်သူတို့ဒီအထက်ဘက်ကိုတက်ဖို့ပေါ်တော့စီတောင်းခုံးမျိုးသူတို့ကစီစဉ်ကြတယ်ဗျ။
အခုလိုစစ်ကောင်စီတပ်တွေကအင်အားအများပြားနဲ့စံတက်လာတာကြောင့်သခိုင်းတိုင်းအတွင်းမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေပိုဖြစ်လာမှာကျေးရွာတွေကိုဝင်ရောက်ရှင်းလင်းတာတွေပိုကြုံလာရမှာကိုဒေသခံတွေကြားစိုးရိမ်နေကြပါတယ်။တချို့ကျေးရွာတွေမှာဒေသခံတွေကြိုတင်စစ်ရှောင်နေကြတာရှိသလိုအချို့တွေကလည်းအခြေအနေကိုစောင့်ကြည့်ပြီးအသင့်ပြင်ထားတဲ့အကြောင်းပြောပြကြပါတယ်။စစ်တရရဲ့နေမြရှင်းလင်းရေးထိုးစစ်ဆင်မှုတွေတိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခတ်တာတွေကြောင့်မန္တလေးတိုင်းကဒေသတချို့နဲ့သခိုင်းတိုင်းအတွင်းမှာဒေဆုံးသူတွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်အရေအတွက်ဟာတစ်နေ့ထက်တစ်နေ့ပိုပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့စစ်တပ်ဘက်ကတော့ပြောဆိုလေးရှိပါတယ်။စီရပတိပခါတွေကြောင့်မြန်မာနိုင်ငံတဝန်းပြည်ရင်းမှာပဲအိုးအိမ်ဆွန့်ခွာထွက်ပြေးရသူဥယေဟာအခုဆိုရင်တိတိသမ6တန်းနီးပါးအထိရှိလာခဲ့တဲ့အကြောင်းဒီလာတဲ့ထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။